Welcome to the Voice of America in Burmese.
Mingla nya jam ma shin 2020 khu ne February la shi ye tanin lon ni nya be view e si sin ne go American ti daw su myo Washington DC ga ni dai ye thu min pe ni ba ye line do meter 1925 30 ne line la meter 190 ru ga ni phan yu na sin nai ma de jama nya sa sin aw ma shin မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့လူရက်ကိုဆန့်ကျင်တဲ့ပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနေတာဒီကနေ့မှ3ရက်မြောက်ရှိနေပါပြီ
။မတရားသိမ်းလိုက်ထားတဲ့ဒီစစ်အာဏာရှင်ကိုအလိုမရှိဘူး။ဒီစစ်အာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာကျန်တဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်။အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူး။ကိုကြိုက်တာက
နေရာအနက်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူရန်းစားအလွှာဆုံးပြည်သူတွေသိမ်းနဲ့ချီပြီးတော့ပါဝင်ကြပါတယ်။တိုင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်ထောင်ချီပြီးတော့ဆန္ဒပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတော့တရင်တစ်ပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်။အခုလိုမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုမတ်ဆုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေး၊စကိုင်း၊မုံရွာ၊တောင်ကြီး၊ပသိမ်၊တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရာဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေ၊အင်ဂျင်နီယာတွေ၊ရှေ့နေတွေ၊ကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။သိမ်းနဲ့ချီရှိတဲ့ဆန္ဒပြသူတွေကဆရာနာရှင်စနစ်အလိုမရှိဒီမိုကရေစီရရှိရေးဒေါက်ဆန်းစစ်ကြီးနဲ့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးရေးအဓိကတောင်းဆိုကြပါတယ်။နေရာအနှံ့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူတန်းစားအလွှာဆုံးကပြည်သူတိမ့်ချီပါဝင်ကြပါတယ်။အထူးသဖြင့်လူငယ်တွေတက်တက်ကြွကြွပါဝင်ဆန္ဒပြကြတာမြင်ရပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့အင်ဂျင်နီယာတွေကတယောက်ကသူတို့ဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုအခုလိုပြောပါတယ်
။ဒီဆရာနာရှင်စနစ်ဆိုရကျွန်တော်နောက်ထပ်မျိုးသက်စ်ကိုဒီတော့မှလက်စမကန်းတော့ကျွန်တော်လက်ထပ်မှာပဲအမြင့်ပြတ်ချိန်မုံသွားမှာပါပြီးတော့ဒီကျွန်တော်တို့ဒီစင်သားလေးလူငယ်တွေအောင်ဆိုရင်အခုချိန်မှာအာဆီယံမှာလည်းနောက်ကျကမ္ဘာလည်းမှာလည်းအမြဲတမ်းမျက်နှာငယ်နေရတယ်အဲ့ခါကျတော့ဒါတွေကိုကျွန်တော်တို့မျိုးသက်သစ်လုံးဝနောက်ထပ်မျိုးသက်လာမယ့်မျိုးသက်သစ်ကိုလည်းကျွန်တော်တို့လုံးဝပြီးလက်စမကန်းတော့
ချီတက်ဆန္ဒပြသူအမျိုးသမီးကြီးတယောက်ကလည်းသူဆန္ဒပြရတဲ့အကြောင်းကိုအခုလိုပြောပါတယ
်ဆရာနာပြောလုံးဝအလုံးမရှိပါဘူးဆရာနာပြောဘယ်တော့မှလည်းအလုံးမရှိခဲ့ပါဘူးဘသူအားမလည်းမလုံးလာပါဘူးပြီးသူတရားလုံးနေရရဲ့
ဒီနေ့ဆန္ဒပြပွဲတော်တော်များများငင်းငင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့ကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။သမရအဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်အပါအဝင်အရသာအစိုးရကောင်းဆောင်တွေကိုလွန်ခဲ့တဲ့တည်င်းတစ်ပတ် February 1ရက်နေ့ကဖမ်းဆီးပြီးတော့တမရကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာမချေနှက်ကြတဲ့အတွက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတာဒီကနေ့3ရက်မြောက်နေ့ဖြစ်ပါတယ်။ဒီနေ့ February 10ရက်နေ့မှာအစိုးရဝန်ထမ်းတွေအားလုံးအလုံးမဆင်းကြပဲအထွေထွေသပိတ်မှောက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငင်းကြမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဆော်ဩခဲ့ပါတယ်။ဆရာနာသိမ်းမှုအပေါ်ပြည်သူတွေအားလုံးငင်းကြမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအားပေးအသိအမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။ November ရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမရော်ကောင်းဆောင်တချို့အာနာသိမ့်နေတာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့ဆန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြစ်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွမ်းနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရပ်ဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေတဲ့မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။မြို့နယ်အုပ်ချုပ်ရေးမှုတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည7နာရီကနေမနက်4နာရီအထိမထွက်ရလို့တားမြစ်ထားပါတယ်။အများပြည်သူလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးထိခိုက်အောင်လူတချို့ကစိုးရိမ်စရာအပြုမှုတွေလုပ်နေတယ်လို့ဆိုပြီးစူဝေးခြင်း၊ဟောပြောခြင်း၊စီစမ်းလက်လည်ခြင်း၊လှုံ့ဆော်ဆန္ဒပြ၊ဖျက်ဆီးရုံးရင်းဆန့်ခါမှုတွေမလုပ်ဖို့လဲအဲ့ဒီအမိန့်တွေမှာတားမြစ်ထားပါတယ်။လူ9ယောက်ထက်ပိုမစုရလို့လည်းတားမြစ်ထားပါတယ်။မ မြန်မာနိုင်ငံမှာဒီနေ့နိုင်ငံတော်ဆရာနာတိတ်ဘူးစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လို့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့လည်းရန်ကုန်မြို့မှာရှိခဲ့ပါတယ်။နိုင်ငံတော်အလံတွေလွှင့်ထားတဲ့ကားတွေနဲ့လှည့်လည်ဆန္ဒပြတာလမ်းဘေးကနေဖြတ်သွားတဲ့ကားတွေကိုတောင်းဆိုဆန္ဒပြတာတွေလုပ်ကြပါတယ်။ပြည်သူတက်မတော်ဒုတက်မတော်ဗုဒ္ဓဘာသာဒုတက်မတော်ဆိုတာမျိုးတွေကိုလည်းအော်ဟစ်ကြွေးကြော်ကြပါတယ်။အစိုးရပိုင်း MRTV ရုပ်သံကလည်းဒီနေ့ညနေပိုင်းလုံးကပြည်သူတို့ပန်ကြားချက်ဆိုပြီးတော့ထုတ်လွှင့်ပါတယ်။ဘသူကပန်ကြားတာလဲဆိုတာအတိအကျမပါတဲ့ပန်ကြားချက်မှာဒီမိုကရေစီကျင့်စဉ်အရလူတိုင်းမှာလွတ်လပ်မှုဟာတခြားသူကိုမထိပါစေရ။ကိုယ်နဲ့သဘောထားအယူအဆမတူသူတွေကိုကွဲလွဲခွင့်ပေးရမယ်။မထိပါရမတားဆီးရလို့ဆိုပါတယ်။ဒီမိုကရေစီလူ့အခွင့်အရေးအကြောင်းမျိုးမျိုးပြပြီးတော့တခြားသူတွေကိုအုပ်စုဖွဲ့အတင်းအကျပ်ပြုတာနှောက်ယှက်ချင်းချောက်တာတဲ့အထိဥပဒေချိုးဖောက်မှုတွေရှိနေတယ်လို့အဲ့ဒီပန်ကြားချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့ဆက်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြမှုတွေမှာပြည်သူအများအများပါဝင်ပြီးအများအပြားငြင်းငြင်းချမ်းချမ်းရှိတာမို့အုပ်စုဖွဲ့အတင်းအကျပ်ပြုနှောက်ယှက်ချိန်ချောက်တာအထိဥပဒေချုပ်ပါမှုရှိတယ်လို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။တချို့လေးလာဆောင်ကြည့်သူတွေကတော့ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အကြောင်းပြတာဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။ကွဲလွဲခွင့်ကိုအကြောင်းပြပြီးလူမျိုးရေးဘာသာရေးအတုံးချတဲ့အထူးရုံးတွေဖြစ်အောင်လှုပ်လာနိုင်တယ်လို့တတိပေးနေကြပါတယ်။မြန်မာနိုင်ငံမှာပြည်သူ့စံတာနဲ့မဆန့်ကျင်တဲ့အစိုးရတရက်အမြန်ဆုံးပေါ်ပေါက်လာရေးအတွက်ငြိမ်းချမ်းတဲ့နေလန်းဓမ္မနဲ့ညီတဲ့နေလန်းတွေနဲ့ဆောင်ရွက်ကြဖို့အတိတကူကပ္ပဗုဒ္ဓတက္ကသိုလ်ကြီးများကတန်ကြာတော်တွေကအလေးအနက်တိုက်တွန်းလိုက်ပါတယ်တိတကူကပ္ပဗုဒ္ဓတက္ကသိုလ်ကြီးများရဲ့သဘောထားထုတ်ပြန်ချက်ဆိုပြီးတော့ဒီနေ့ February 10ရက်နေ့နေ့စွဲနဲ့တိတကူဆရာတော်နဲ့တိတကူသတင်းများ Facebook စာမျက်နှာမှာကြေညာချက်ကိုဖော်ပြထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးကိစ္စရပ်တွေဟာဓမ္မလမ်းကြောင်းကနေသွေဖယ်ပြီးအဓမ္မလမ်းကြောင်းကနေရှောက်လှမ်းနေတယ်လို့ယူဆတဲ့အတွက်ရဟန်းရှင်လူနဲ့တိုင်းသူပြည်သားတွေစိတ်မချမ်းမသာဖြစ်နေကြကြောင်းခုလိုတိုင်းသူပြည်သားတွေစိတ်မချမ်းမမြေ့ဖြစ်မဲ့ဘလို့ဆောင်ရွက်မှုမျိုးကိုမဆိုတည်တကူကဘာဗုဒ္ဓတက္ကသိုလ်ကြီးများရှိတန်ခါတော်တွေကလက်ခံသဘောတူမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်ငြင်းချမ်းတာယာချင်းကိုပြုတ်တက်ပြောတတ်သူတွေမပါတဲ့အဖွဲ့အစည်းဟာဓမ္မနဲ့လျော်ညီတဲ့အဖွဲ့အစည်းမဟုတ်ဘူးလို့လေတိတကူကပ္ပဗုဒ္ဓတက္ကသိုလ်ကြီးများကဥဆောင်ဆရာတော်တွေရဲ့လက်မှတ်နဲ့အကြေညာချက်ထုတ်ပြန်ထားပါတယ်။မန္တလေးမြို့မစွဲရင်တိုက်တဲ့နာယကဆရာတော်တွေကလည်း February 9ရက်နေ့တုန်းကအကြေညာချက်ထုတ်ထားပါတယ်။အာဏာသိမ်းတဲ့အပေါ်မှာလုံးဝမနှစ်သက်လက်မခံအာမပေးရှုံချကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်သူလူထုအများဆန္ဒကိုစန့်ကျင်နေတဲ့အာဏာသိမ်းလုပ်ရက်ကိုတရားဒီလနဲ့အညီဖြည့်ရှင်းဆောင်ရွက်ဖို့လည်းအထူးတိုက်တွန်းချပါရယ်တည်ငြိမ်အေးချမ်းတရားဝါပြောတဲ့ Federal ပြည်ထောင်စုကြီးတခုအမြန်ဆုံးပေါ်ပေါက်လာစေဖို့အလေးနဲ့ဆူတောင်းမြတ်တာပို့တာကြောင့်မန္တလေးမြို့မစိုးရိမ်တိုက်တဲ့နာယကဆရာတော်ကြီးတွေကကြေညာချက်ထဲမှာမိန့်ကြားထားပါရယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းပြည်သူတော်တော်များများအလုံးမစင်မဲ Civil Disobedience လှုပ်ရှားမှုတွေလုပ်နေကြပေမဲ့ဆန္ဒပြသူတွေအပေါ်အင်အားသုံးဖြုတ်ခွင်းလို့ထိခိုက်တရားရသူတွေကိုကုသပေးဖို့အတွက်ရန်ကုန်မြို့ကစေဝင်နှန်းတွေအသင့်ပြင်ထားကြပါတယ်။ကွဲရှထိခိုက်တရားရသူတွေကိုအရေးပေါ်ကုသပေးဖို့ရန်ကုန်မြို့ရဲကနေရာ၃နေရာမှာစီစဉ်ပြင်ဆင်ထားပါတယ်။ပြစ်ခတ်တရားရလို့အခြေအနေဆိုးလာခဲ့ရင်တော့အရေးပေါ်ကုသခန်းတွေကိုပြန်လည်ဖွင့်လှစ်မယ်လို့သတိပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။မြန်မာနိုင်ငံတဝန်းလုံး Civil Disobedience လှုပ်ရှားမှုမှာပါဝင်လို့နေရေးစားရေးအခက်အခဲဖြစ်လာမဲ့ပြည်သူဝန်ထမ်းတွေကိုစောင့်ရှောက်ဖို့ခိုင်မြဲသောလက်များဆိုတဲ့အဖွဲ့ကိုလည်းဖြည့်ရဲမှဖွဲ့စည်းထားပါတယ်။ဒေဦးစီရတော်ဥတုမင်္ဂလာဦးဆောင်ဖွဲ့ထားတဲ့ခိုင်မြဲသောလက်များအဖွဲ့မှ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စီကမန္တလေးသိအစိုးရလင်းလင်းနိုင်ရေးကူညီမှုလုပ်နေတဲ့ဒေါ်မြင့်မြင့်ခင်ဖေခေါ်ရွှေစည်းဝတ်တို့ပါဝင်ကြပါတယ်။အကူအညီတောင်းကျင်သူတွေဒါမှမဟုတ်လှူဒန်းကျင်သူတွေအနေနဲ့သူတို့ကိုဆက်သွယ်နိုင်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဖုန်းနံပါတ်တွေနဲ့ဖော်ပြထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောင်အာဖရိကနိုင်ငံကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေတနင်္ဂနွေနေ့မှာရဆိုင်လိုက်ပါတယ်။ပရိုတင်နိုင်ငံထုတ် AstraZeneca ကာကွယ်ဆေးကတောင်အာဖရိကမှာတွေ့ရတဲ့မျိုးဗီဇဆင်ကဲပြောင်းလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအပေါ်တိတ်မထိရောက်တာကိုနောက်ဆုံးတွေ့ရှိလိုက်တာကြောင့်အခုလိုရဆိုင်လိုက်တာပါ။ ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ဝီအိုကလည်းတနင်္လာနေ့မှအစည်းအဝေးတစ်ချက်ကျင်းပခဲ့ပါတယ်။ဂျိုဟန်နက်ဆာ့မြို့ဝစ်ဝါတာစတရန်တက်ဒိုကဦးဆောင်လေ့လာချက်အရဒီကကွယ်ဆေးကရောဂါသိပ်မပြင်းတဲ့လူငယ်တွေကြားနှစ်ဆနှစ်ရခိုင်နှုန်းလောက်ပဲအာနိသင်ထရမှုရှိတယ်လို့ဆိုထားပါတယ်။ ယောဂပြင်ထန်တဲ့သူတွေကြားဒီကကွယ်ဆေးထိရောက်မှုရှိမရှိဆိုတာကတော့မလိမ္မာသေးပါဘူး။ကူးစက်များလာတဲ့တောင်အာဖရိကဗီဇာပြောင်းပို့တွေကိုအမေရိကန်အပါအဝင်နိုင်ငံ30ခုထက်မနည်းမှတွေ့ရှိနေပါတယ်။အက်စထရာဇနီကာကုမ္ပဏီကလည်းဗီဇာပြောင်းပို့အပေါ်တိထက်ပို့ထိရောက်မဲ့ကာကွယ်ဆေးတစ်မျိုးစံသတ်ထုတ်လုပ်နေပြီးလာမယ့်အဆောင်ပေါင်းလောက်မှာရနိုင်မယ်လို့မျှော်လင့်ကြောင်းတင်းနေနေမှာပြောပါတယ်။
ဒီရန်နိုင်ငံကလည်းရာစီဗက်ဆင်းနဲ့စီရမ်သုတေသနပူးပေါင်းထုတ်လုပ်ထားတဲ့ကိုဗစ်ကာကွယ်ဆေးကိုလူတွေနဲ့ဒီသတင်းမှတ်တဲ့စတင်ဆန္ဒတော်မယ်လို့စနေနေ့ကပြောပါတယ်။တရုတ်နိုင်ငံကတော့ဆီနိုဗက်ဘိုင်ိုတက်ကုမ္ပဏီထုတ်ကိုရိုနာဗက်ကာကွယ်ဆေးကိုအတည်ပြုလိုက်ကြောင်းတရုတ်တာဝန်ရှိသူတွေကတင်းနေနေမှာကြေညာပါတယ်။ အမေရိကန်ဂျွန်ဟော့ကင်းတက္ကသိုလ်စစ်တပ်အရကမ္ဘာတစ်ဝန်းကိုဗစ်ကူးသူတရ၆တန်းကျော်နဲ့တိစုံသူကနှစ်သက်မှ၃တန်းကျော်ရှိပါတယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီမှလေ့လာ၃တန်းသူအဖြစ်နဲ့အမေရိကန်ပြည်ထောင်စုကပြန်ဝင်လာမယ်ဆိုတာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့တနင်္လာနေ့မှာကြေညာမယ်လို့ခန့်မှန်းရပါတယ်။ အင်းနီးယားနိုင်ငံမြောက်ပိုင်းဟီမဝနာတောင်တန်းတွေဘက်ကပြိုကျလာတဲ့နှင်းတွေအောက်လိုင်းကောင်းတစ်ခုထဲမှာပိတ်မိနေတဲ့လျှက်စစ်တပ်အားပေးလုပ်ငန်းဝန်ထမ်း၃၈ယောက်ကိုအရေးပေါ်အဖွဲ့တွေဒီကနေ့တနင်္လာနေ့မှာကယ်တင်မှုအကြိုးစားနေပါတယ်။နှင်းတောင်ဘက်ကနေအရေးပြောပြီးတော့စီစဉ်လာတဲ့ရေတွေနဲ့အပြက်အစီအပိုင်းအစတွေကရေလောင်တမန်တစ်ခုကိုလာရိုက်တာကြောင့်ရေအားလျှက်စစ်တပ်အားပေးဆဲုံတစ်
သက်ပြီးအတွက်တာဝန်ရှိသူတွေဆိုရင်းနေပါတယ်။စစ်ဖက်မဲ့ရဲတပ်ဖွဲ့အပါအဝင်လူပေါင်း 2,000 ကျော်နဲ့အဲဒီတောင်ကြားထဲမှာရှာဖွေကယ်ဆယ်ရေးတွေလုပ်ကိုင်နေတာပါ။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတည်းကထိန်းသိမ်းထားတဲ့ဩစတြေးလျရုပ်သံတင်ထောက်ကိုအစိုးရကတရားဝင်ဖန်ဆီလိုက်ပြီလို့ဩစတြေးလျနိုင်ငံခြားရေးဌာနကပြောပါတယ်။တင်းထောက်ရှန်လီကိုပြေခဲ့တဲ့တောက်ကြာနေကဖမ်းဆီးလိုက်ပြီးနိုင်ငံတော်လူဝတ်ချက်တွေကိုပြည်ပကိုခိုးထုတ်ပေးတယ်ဆိုတဲ့တံတရားနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်။တရုတ်နိုင်ငံဖွားချန်ဟာအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်တဲ့ CGTN ရုပ်သံမှာစီးပွားရေးသတင်းတွေတင်ပြသူပါ။ CGTN ရုပ်သံဟာတရုတ်အစိုးရပိုင်း CCTV ရဲ့လိုင်းခွဲတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကလည်းဩစတြေးလျကိုငယ်ရုံးကပြောင်းရွှေ့လာခဲ့တဲ့ချန်ဟာတရုတ်နိုင်ငံကိုပြန်ပြီးတော့ CCTV ရုပ်သံအတွက်အလုံးလုံးမပေးခင်ဘဏ္ဍာရေးကဏ္ဍမှာလုပ်ကိုင်ခဲ့သူပါတင်းထောက်ချန်ဖန်စီခဏရတဲ့အပေါ်ဩစတြေးလျအစိုးရဘက်ကအလွန်စိုးရိမ်ကြောင်းဟွန်ကြီးဖင်းကပြောပါတယ်နိုင်ငံတကာအခြေခံစတဲ့မှတ်ချက်အတိုင်းဒီအမှုကိုကင်တွယ်ရမှာမျှတစွာလုပ်ကိုင်ဆောင်ရတာနဲ့လူသားဆန်စွာပြုမှုဆက်ဆံတာမျိုးဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးကပြောပါတယ်တရုတ်နိုင်ငံအခြေစိုက်ဩစတြေးလျတည်င်းထောင်တို့ဖြစ်တဲ့ Bill Battle နဲ့ Michael Smith တို့ကတော့ချန်းနဲ့ပတ်သက်လို့တရုတ်အစိုးရကခေါ်ယူမေးမြန်းခံရပြီးနောက်မှာပဲကိပကိုထွက်ခွာခဲ့တာ
ပါတင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဖေဖော်ဝါရီလ10ရက်နေ့ညပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘာကြောင့်အာဏာသိမ်းခဲ့ရတယ်လဲဆိုတာကိုဒီကနေ့ညနိုင်ငံကိုရှင်းလင်းတဲ့မင်းကွန်းမှာပြောကြားခဲ့ပါတယ်။မင်းစည်းမားတာကိုအဓိကထောက်ပြခဲ့ပြီးနောက်ဆုံးအချိန်ထိဥပဒေနဲ့အညီဖြည့်ရှင်းဖို့ကြိုးစားခဲ့တယ်ဆိုတာကိုလည်းပြောပါတယ်။အပြည့်အစုံကိုတော့အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့လက်တလောမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုဆန့်ကျင်နေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတာဟာဒီကနေ့ဆိုရင်3ရက်ရှိပါပြီ။ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်မြို့မှာကိုယ်တိုင်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပေးပါမယ်ရှင
်။ရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့လမ်းမော်ထွက်ဆန္ဒပြခဲ့ကြတာ၃ရက်မြောက်နေ့မှာတော့နိုင်ငံအနှံ့ငါမျိုးတွေမှာတိမ့်နေချီတဲ့လူတွေလည်းပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြပွဲတွေမှာအရတားပြည်သူတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလုပ်သမားတွေနဲ့ကျောင်းသားလူငယ်တွေလည်းတက်တက်ကြွကြွပါဝင်လာနေကြတာပါ။ ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတအူးဖြစ်တဲ့တကုံတက္ကသိုလ်ကျောင်းသားကိုဝေလင်းတကတော့ငင်းညံ့တဲ့ထောက်ရှားမှုတွေမှာပူးပေါင်းမှုရောက်လာခဲ့တာလို့ပြောပါတယ်။
ကျွန်တော်ဒီရောနိုင်ရတဲ့ဒီကျွန်တော်ကျောင်းသားတွေမှာနာခဲ့ရှိတယ်။ဘူးရဲတွေမှာနာခဲ့ရှိတယ်။အဲဒီကျောင်းသားတွေလူတွေနာခဲ့တဲ့ကျွန်တော်တို့ဒီလမ်းမှာပေါ်ထွက်လာခဲ့တာ။ဒါအဓိကအကြောင်းရင်းအဲ့တော့ကျွန်တော်ကလည်းမသိကြတယ်တခုပဲရှိတယ်။ဒီတော့လည်းရောကျွန်တော်ကနိုင်အောင်တိုက်ပါ။ဘယ်လိုပုံစံနဲ့ပြနေအောင်တိုက်ပါဒီကြောင်။အဲ့တော့ကျွန်တော်ရှင်းတယ်ဒီလူတွေရောကျောင်းသား တို့ကလည်းတကမယ်ကျုပ်တို့တော့မဘူးမရှိရအောင်ဘီအားနာရှင်စနစ်ကတောင်ကျုပ်တို့နောက်ဆုံးခံမယ်
စစ်တပ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့အလုံးမစင်းမဲ့နေကြဘူး။ရင်းရစွာအာဏာဖီဆန်ကြဖို့တိုက်တွန်းမှုတွေထွက်ပေါ်လာနေပြီးနောက်မှာတော့အုပ်ချုပ်မှုရန်နေရာနဲ့ဗန်လုံငန်းပါဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်းနေပါတယ်။အစိုးရရုံးဝန်ထမ်းတွေအများစုနေထိုင်ရနေပြီးတော့ကောင်းစီမှာလည်းလမ်းပေါ်ထွက်ဆန္ဒပြသူတွေရှိနေပြီးဒီကနေ့ဆန္ဒပြပွဲမှာတော့မိသက်ပိုင်းနဲ့ပတ်ပြီးလူစုခွဲတာကနေထိခိုက်ဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်။နေပြည်တော်ကဆန္ဒပြသူတဦးဖြစ်တဲ့မတ်အီအီဖြိုကတော့အရသာအစိုးရကောင်းဆောင်တွေကိုဖန်ဆီးပြီးစစ်တပ်ကအာဏာသိမ်းတာကိုလက်မခံနိုင်လို့လှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့တာလို့ပြောပါတယ်
။မတရားသိမ်းပိုက်ထားတဲ့ဒီဆက်အာဏာရှင်ကိုအလိုမရှိဘူး။ဒီဆက်အာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာတဲ့နဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်။အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူး။ကိုကိုကြိုက်တာကိုလွတ်လပ်စွာဖောက်ထုတ်နိုင်မယ်ရှိရမယ်။အဲ့လိုမျိုးကစေချင်တယ်ရှင့်။
မန္တလေးတိုင်းမှာလည်းညဉ့်ညက်စွာအာဏာဖီဆိုင်ရေးလှုပ်ရှားမှုမှာတက္ကသိုလ်ဆရာဆရာမတွေအများစုပါဝင်လာနေပြီလို့လည်းအထက်မြင်မှပြီးတက္ကသိုလ်ဆရာဆရာမများတမကဥက္ကဋ္ဌလည်းဖြစ်မန္တလေးတက္ကသိုလ်အင်္ဂလိပ်စာဌာနကတွဲသက်ပါမောက္ခဥတုတကပြောပါတယ
်ဒီနေ့ဟိုရတနာဘုံတက္ကသိုလ်မန္တလေးတက္ကသိုလ်နဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့တက္ကသိုလ်တော်တော်များများကတော့ဆရာဆရာမဝင်တဲ့အားလုံးအားကြောင်းမွတ်သွားကြဘူးဒီ CDM ကိုကျွန်တော်တို့တတိတစားလေးလှုပ်ဆောင်ရနေပါတယ်ခင်ဗျာလက်ပြန်မှာလည်းကျွန်တော်တို့ဆက်ပြီးတော့ဘာပေါ်တော့ငင်းငဲစွာလဲ့တယ်ပြီးတော့လှုပ်ဖို့အစီအစဉ်တွေလုပ်နေပါတယ်ခင်ဗျာအရင်တော့ကျွန်တော်တို့ကဒါ80တုံးကလည်းကျွန်တော်ဖြတ်သန်းခဲ့ရပါတော့အထက်က80တုံးကကျတော့ပုံစံနဲ့မထူအခုကဝန်ထမ်းတို့ကစလိုက်တာလေ CDM လုပ်မယ်ဆိုတော့အဲ့မြန်ကျွန်တော်တို့အချိုးအကွေးတစ်ခုဖြစ်သွားပါတော့ပြီးတော့ဝန်ထမ်းတွေကဤပညာခေတ်ဆိုတော့စိုးရိမ်ထိလက်မှုလည်းမရှိတော့ဘူးအားကြောင့်ကျွန်တော်တို့ဒီဟာကိုလုံးဝအကျွတ်မဲ့အောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာဘာကြောင့်ဆိုပြည်သူအာဏာပြည်သူလက်ထက်ပြန်ရောက်အောင်မယ်
လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့ဒုတိယနေ့မနေ့တုန်းကလည်းကရင်ပြည်နယ်မြောက်ရီမြို့မှာဆန္ဒပြသူတွေကိုရတက်ဖွဲ့တွေကရာဘာစီနဲ့ပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနှံ့ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအရှင်ကောင်းလာနေချိန်မှာပဲသွေးထုတ်လှုံ့ဆော်မှုတွေနဲ့စူပူမှုတွေကိုဥတည်မသွားအောင်လဲဆန္ဒပြပွဲမှာဦးဆောင်သူတွေနိုင်ငံရေးကောင်းဆောင်တွေကသတိပေးနေကြတာပါ။စစ်တပ်ကတော့နိုင်ငံတော်အေဂျင်ပါရရေးအများပြည်သူပေးကျင်းရေးနဲ့တရားဥပဒေစိုးမိုးရေးနှောက်ယှက်ဖြတ်စည်းသူတွေကိုအရေးယူမှာဖြစ်ကြောင်းဒီကနေ့ပဲသတိပေးထုတ်ပြန်ခဲ့ပါတယ်။ဆန္ဒပြပွဲတွေကြီးထွားလာနေတဲ့တချိန်ထဲမှာပဲနေအိမ်မှာအခြေချုပ်နဲ့ထိမ့်သိမ်းခံထားရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်နဲ့စကိုင်းတိုင်းဝန်ကြီးချုပ်တို့ကိုလုံခြုံရေးအာဏာပိုင်တွေကဒီကနေ့ပဲနောက်ကျင်ဖမ်းဆီးတော့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကတော့ညီညီချင်းချင်းနဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင်။
ဆူဆူတရင်ပြဖို့ခဲ့တာပါရှင်အခုလိုမြန်မာနိုင်ငံနေမှာနေရအနှံ့ပြန့်နှံ့လာနေတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေတက်တက်ကြွကြွပါဝင်လာတာကိုလည်းတွေ့ရပါတယ်ဆန္ဒပြလှုပ်ရှားမှုတွေအဓိကပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်အချာနေရာတချို့ကလူငယ်တွေကတော့အနာဂတ်အတွက်ရည်ရွယ်ပြီးတော့သူတို့ပါဝင်လာတာလို့လည်းပြောပါတယ်ဆန္ဒပြပွဲတွေဟာလူငယ်တချို့ရဲ့အသံတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြပေးထားပါရှင
်စစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုစတင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေတာမကနေရာအတော်များများမှာပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုတွေမှာလူငယ်တွေရဲ့အတန်တွေမျှော်မှန်းချက်တွေကိုလည်းပိုကြားလာရပါတယ်။ဆန္ဒပြပွဲကြီးအဓိကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့တိဟကိုကိုကတော့အခုချိန်ဟာအနာဂတ်အတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းရမယ့်အချိန်လို့ပြောပါတယ်။
လူငယ်တွေကဟိုလုံနိုင်စွမ်းနေရှိရယ်ခွားတွေကောင်းတယ်အဲကြောင့်လူငယ်တွေကပဲဥဆောင်ပြီးတော့ဆက်လာရအောင်လုပ်ရမယ်လို့အဲဒါကြောင့်အခုကြီးလိုက်မယ်ဆိုရင်ညာတော့ပြလူငယ်တွေရရှိနေတာတော့လည်းသိရမှာပါအားကြောင့်လို့လူငယ်တွေအများစုပါဝင်တဲ့လူငယ်ဆန္ဒဖော်ထုတ်ပွဲတော့ပြောလို့ရပါတယ်
နိုဝင်ဘာ၈ရက်နေ့ကရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့စည်းရမယ့်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူထုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွမှုတွေပေါ်ပေါက်နေရပါ Shango Miu Sanna Piawega Jangdu Douga Le, Sitaka Anna Tengai Da Jang, Anna Gamme Ma Soi Na Jang, Pupang Pawin La La Lu, Pio Vare. Asya
Anna Jin, Uya Loa Lim Kana La, Pio Uyo Peng, Peng Uya Slow Day 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 Day, Pulu Miu Mani Ya, Pini Ni Ma Ita La, Pio Uyo Peng, Peng Uya Loa Lim Kana La. Anna Maria Anna Gali Le, Jai Gong Ga Lu Chin Le, Gwa Su Uya, Gwa Su Uya,
สนามเปียบุรีมาลุงไอรุ่ยเป่าเวมุรีกับอาคองนาเรปอมาเลจีนัมเยลูลุงไอสุชาดูกูเย่ตีฮากับเปียบาร์เลที่มาจะนั่งรู้กันอยู่ทั้งมาจะทำอะไรมาจะนั่งรู้กูไรกูเก่งมาจะนั่งรู้ไม่ต้องเอาจะนั่งรู้ตัวยาวเวนันนี่ที่ดีอย่างจะนั่งรู้เวียนันนี่เลยจะนั่งรู้ปุ๊บที่ก็เวียนันนี่ตัวไรวะรู้มาดูดูเวียนันนี่เท่าไหร่อะเวียนันไปยังทำไม่ไหวปุ๊บที่มาจะนั่งรู้เงี้ยดีที่ดีไม่ดีเอาดีรู้ว่าไม่ดีที่ดีมาไม่ดีเลยจะนั
ဒီနေ့အာနာဖီဆောင်မှုစာနာပြကန့်ကွက်ဖို့တိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့စာနာပြပွဲမှာတော့တချို့အလှူရှားသူတွေတာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလုပ်သမားတွေလည်းပါဝင်လာကြပါတယ်။
ကိုယ်စားထည့်တဲ့ရင်ပြပထားတာပါရှင်။တော်တာရှင်တို့အခုနာစင်နေကြတာကဗီအိုအေမြန်မာပိုင်းရဲ့တင်းနှင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းတို့ကဝင်ကြီးချုပ်တွေကိုအာဏာပိုင်တွေကထိန်းသိမ်းလိုက်ပါ
အပြေးဆုံးကိုတော့ဆက်သွယ်ဆောင်စမ်းထားတဲ့ဗီအိုအေမြန်မာဘိုင်းသတင်းတောင်မှတ်မိခါကပြောပြပေးပါမယ်ရှင်။ကရင်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာမြင့်နိုင်လို့ကိုဒီကနေ့ပဲအာဏာပိုင်တွေကနောက်တစ်ကြိမ်ခန်းစည်းလိုက်တဲ့အကြောင်းနှီးစပ်သူတွေကပြောပါရယ်။စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေသူတွေကိုအားပေးစကားပြောပြီးဒီကနေ့မိုးလွယ်ပိုင်းမှာပဲကရင်ပြည်နယ်ဝင်ကြီးချုပ်ကို ီယိုကိုအတည်ပြုပြောပါတယ
်။မနာကြီးကဟိုပေါ့အရင်လိုပေါ့အဆက်တန်းနေရင်လည်းလည်းပြန်ခေါ်ရတော့ခေါ်ရတာတော့ကျွန်တော်တို့ဒီတော့ခက်မှန်ရပြောရရင်တော့ပြီးခဲ့တဲ့ပထမကြိမ်တော့ခေါ်ရတာတော့ကျွန်တော်တို့ဖန်တောင်ကလေးမှရှိတယ်။နေရာနဲ့တည့်ရင်ကိုဆက်ပါလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲထင်တာပေါ့။ဗာဒီကြတော့ကျွန်တော်တို့ဒီနေ့ဟိုမောင်နင်းနေတော့ဒီကလေးလေးတဲ့အချိန်ကမှာပေါ့နော်ကျွန်တော်တို့ကိုယ်ကိုတောက်ဆောက်ဖို့အလားညီမှာပေါ့နော်ဒီကစီစီနဲ့နင်းနေနေစမ်းတာဆက်နာပြဖို့ပြဖို့မှလည်းဝင်ကြွေးဟိုတော့နေနေရဲ့ boost တင်တာပေါ့ဥဒင်းနဲ့ live လွှဲတာပေါ့ဟိုဒီဒီအေးစီစီနဲ့နင်းနေစမ်းတာပြဖို့ဒီလိုစီစီနဲ့ကြလည်းမခုခံဖို့ဒီကြားထဲမှာပေါ့နော်ဟိုကိုလူလူမဟုတ်ပဲနဲ့ဟိုအချက်ဖက်ဟိုလူတွေကြီးပါလာတယ်ဒီလိုဒီလူတွေကိုထိနေနေကုလူတွေကထိနေမှုအဲ့ဒါကိုကျွန်တော်တို့ live လွှဲပြီးတော့ဟုတ်တော့ဘယ်နည်းနဲ့မှာကြတော့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်တော့သုံးချက်တော့ပေါ့
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုလည်းဒီကနေ့မွန်လွဲပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြေကျုံကြခံနေရတဲ့ဝန်ကြီးအင်အားကနေလာရောက်ဖော်ဆောင်သွားတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုအတူပြုပြောဆိုလိုက်ပါတယ
်သူကဝန်ကြီးရုံးဝန်းမှာထိန်းသိမ်းထားတယ်အခုနေ့လိုက်တနားရီမှာကတော့နေရာရှိသွားတယ်ခေါ်သွားတယ်ပေါ့ခေါ်သွားတယ်ဒီမှာတော့အချင်းကတော့ဒီဘုံဝါမှာနည်းနည်းကဘုံဝါမှာလူလူဆန္ဒထုတ်ပေါ်လူလူဆန္ဒထုတ်ပေါ်ခွဲရတယ်ကျင်းပါရင်အဲ့ဒီမှာဝင်ကြွက်ပတ်လဲဘုံဝါပေါ်ပြည်သူဝင်နှုတ်ခွန်းဆက်ဆက်တဲ့ live တွေနဲ့ပေါ့အဲ့ဒါကြောင့်ကိုချူနေပေါ့ဒီမှာတွေကတော့
မွန်ပြည်နယ်မှာလေဝန်ကြီးချုပ်ဒေါက်တာအေးဇံအကျေချုပ်ချထားရာအင်ယာကိုဒုံကျော်ရေးတပ်ဖွဲ့တွေရောက်ရှိလာပြီးတယ်လီဖုန်းတွေကိုတင်ဆက်သွားပေမဲ့အဖမ်းစီးတော့မရှိဘူးလို့နှိဇက်သူတဦးက VOA ကိုပြောပါတယ
်ဟောဆရာမခေါ်ပါဘူးဖုန်းနေတင်ပါတယ်
အရသာဆိုးရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှက်ကန့်ကွက်ဆန္ဒပြပွဲတွေအကြီးကျယ်ပေါ်ပေါက်နေချိန်မှာပဲတိုင်းနယ်ပြည်နယ်အဆိုးရအကြီးကဲတချို့ထပ်မံဖမ်းဆီးခံခဲ့ရတာပါစစ်တပ်ကအာဏာသိမ်းချိန်မှာအဆိုးရခေါင်းဆောင်တွေအဆိုးရအဖွဲ့ဝင်တွေကိုဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တော်များကိုပြန်လွတ်ပေးခဲ့ပြီးနေအကျေချုပ်နဲ့ဆက်လက်ထိန်းသိမ်းထားပါတယ်ရှင
်မမေခါပြောပြပေးခဲ့တာပါရှင်စစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့လူရက်ကိုမြန်မာနိုင်ငံနေရာအတော်များများမှာဆန့်ကျင်ဆန္ဒပြနေကြတဲ့အထက်တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်ထောင်ချီပြီးတော့ပါဝင်ခဲ့ပါတယ်။လမ်းမတွဲဆန္ဒပြလှုပ်ရှားမှုတွေမှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မွန်ပြည်နယ်နဲ့ချင်းပြည်နယ်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်။
เสียอนาคตไม่กูสั่งจริงเนี่ยสนับยาบ่ได้มองจริงเนี่ยชิมจริงเนี่ยก็ที่กันอยู่จริงมาที่กันเนี่ยสั่งเลยพอป้องเนี่ยมาลูกบ้องท้องร้องชีพาวเวนเทจาระวะมองจริงเนี่ยมองแม่เนี่ยมาเนาะจังตาลุงเนี่ยเดือดสามปีที่กันเนี่ยสอบไปก็สั่งสนับยาแค่จ่ายเดือดลุงเนี่ยจะจ้างลูกชายลูกกูจีโซลุงเนี่ยก็เปลี่ยวอะไรงั้นเช่นนั้นยังได้สั่งเลยลุงเนี่ยได้อุตส่าห์เนาะบ่เนาะที่ก็เราถ้าเกิดเราจ้างนะเช่นเดียวกันจ้างนะเสียปีเราไม่รู้
ก็ดีครับเพราะส่วนเด็กก็ไม่เพียงสามเองเพราะเนี่ยแค่เราพอเท่าเดียวเราอาจจะเงียบเลยนะมันเรียนอยู่กับสนับยาป่วยเลยฮะยิ่งยิ่งยิ่งยิ่งสิ่งนี้อาการหลานนี่เดือดรุ่นเลยเปลี่ยวมาเลยสนับยาป่วยเลยเสียงก้องหลานนี่เช่นมาเว้ยลงช่วยตาป่วยเลยตัวมีชาติอะไรชีวิตแม่จะส่งเสียหันด้านมือเราไม่ใช่บุรุษเลยกูจีสอนเรื่องก็เปลี่ยวมาเลย
โมเรนโตเฟรียร์เนี่ยแม่ชีเดนแม่ตาชีเดนไปเป็นไงก็ไม่ชีเดนบ้านเราบ้านนี้เนี่ยจะต้องเรียนด้วยเนี่ยดีโมกินเนี่ยด้วยมาเราจะชูปีเลนจะทงบ่าวโมเรียสาจิเดนยูเนชิมยูเนด้วยมาเลยสันนับยาเขจาวาเลยอาลารูชิมีเนี่ยกับยูเนเลกุเทมเนี่ยมาตีกันเลยมาสันนับยาเขจาเดลูตีรักขันเลยกับเปียวาเลย
ที่เรื่องชิมีเนี่ยสานาพยาบาลมาลูกบ้องทองดองชีป่าวเองแค่เจ้าเลยที่รักขันเสียงสานาลูกพี่เด็กคนนู้นทงเสียงสานาก็ไอ้ดีนะสไลน์รบกับเปียวาเลยมันเนี่ยไปงาเบดีชิมีเนี่ยต้องไปมันจะปีนอยู่เนี่ยมาลูกอีนัดทองจอเล่ากันนี่ที่จะมารอเสียงอาณาเต็งหูกูตัวสั่งจริงกังกูเดชูบีรอมสานาพอทุกเขจาร์เลย
ท่านทำอยู่มาเลยช่องนี้ชีวิตเราสานาพอทุกเดียวเราคู่ฮักข้ามาเลยดูสานาพอทุกนี่วิโรจน์อุติยาเลยก็เนาะคู่เลชิชิปินเนี่ยชินี่เราชิมินเนี่ยการเลชินเนี่ยสกายดังกลิ่นเนี่ยตะมุ่งอยู่ที่มาเลยสานาพยาบ่อยได้ปอบเอาหนีมาเลยลงจากยึดตะพอดีสักกินนี่ได้จ้ากันเจ้ามาเกิดที่กันนี่กลิ่นอยู่กับสานาพยาบ่อยมาเรา
ปาวินดูติงนั่นที่ชิเมลูคามันได้จังเลยสไลน์รบกับเจ้าวะเลยฉะนั้นมีแต่ที่กลิ่นอยู่มาบ่เนาะทุกที่อันนี้เอาหนีโอสานาพอทุกมุตุอ่ะมันเป็นกูนายนี่สัตว์เนี่ยบ่เนาะโซดินิลำพอชดเอโอลุทุนยากาโรจันโอคามันตลอดจนลุยกับเต็งวันจีนเอาชีเดสานาพอทุกเรื่องดูดีเบี้ยมาดีเย่ตะพูดวันนี้การียาเต้าเช่าไล่เนี่ยบ่เนาะแต่ไม่สานาพอทุกเรื่องจะจับมุตุสูบิดอว่าคิวเควนามิวรีพันการามิวรีมาตุยาดีเดีย
อาจารย์สุยาของสังเดียกูพันธุ์สีเผชิญบีเสด็จกับอาณาเต็งลับีนาวยามานิงานนี้อาจารย์มีมีมาสันนับยาบุรีเสด็จพบบ้างนี่ละวะสันนับยาตัวดีก็รอเสียอาณาเต็งบุสงสัยพันธุ์สีตาเรียตาสุยาของสังเดียกูเปลี่ยนรูปแบบต้องสูนีรับเชื่อไปเลยขมยาแต่ในตาเดตารีพิเตมุ่งพินเนเนชิมพินเนมาปีดูยิ่งยิ่งฉันยันสันนับยาในจัตุลุสันนับยาบุรีเสียงมีลานียาโกกุนันกุเองอาจารย์ปิปุทาระวะ คุณสับปะรดมีมาในเงี้ยนี่อะตัวมีมาเสียอาณาเต็มกุศลเช่นสันนับยาบริเพียงหนึ่งล้านนี่ดูยาข้างปีเนี่ยก็มีหนึ่งจะชูเลยป่าวเวลาบาร์เลยยาข้างปีเนี่ยมาเวอาณาเต็มเลยจะเสด็จกุทักคะแนนลูกชามุตชูเลยชินีลาวะยาข้างปีเนี่ยก็สันนับยาบริเย่น้องสงฆ์ชินีกุรอฟิวีมีมาบ้างแต่เช่นเดียวกุตันนัยงาเปียวเปียบีทาวาเลยเช่นจริงๆเดี๋ยวแล้วบอกเธอสันนับยาลูกชามุดมาจะข้างปีเนี่ยต้องไปอ่ะกว่าแต่เดี๋ยวสาดเรื่องมีหนึ่งเดียวก็เดี
ก็ได้บอกว่ามันเชื่อสิ่งนี้สัตว์เปิดสตาร์ดการส่งไปแล้วท้องกันนี้สิ่งนี้ลูเรสันดาจะคิดจะได้ลูเล่ลูกชายมุ่งมั่นกูเรียนป่าวงเชื่อมาสู่ดีท้องอาเปียวไปเลยโอ้ว่าบ้านน้องสันดาบอกว่าได้สันดาคิดสิ่งนี้ลูมีชีวิตบ้านน้องแต่อันนั้นคิดสิ่งนี้ก็ยังงงอะไรกังขึ้นมาไม่ใช่บ่ลุยดีก็ได้ส่งไปบ่เปียวดีก็มีสันดาคิดนะสิ่งนี้อุจจาระมันส่งมาเลยที่ว่าดีก็มีสันดาคิดนะสิ่งนี้อุจจาระมันส่งมาเลยที่ว่าดีก็มีสัน
ก็มีอยู่ในมาเลยที่ด้านนั้นจะทำเราก็สังเกตุการณ์ในนิวรีมาเลเลบีเสียหน้าเต็มมือก็สังเกตในเนี่ยยิ่งเช่นเช่นสันดาปยาที่จะจองยุคนั้นดูขึ้นเลยกูซูมีองค์กับเจ้าบ้านเลยสุดยอดโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้
ဒီလိုရက်ကိုကန့်ကွက်တဲ့ဆုံးရတဲ့အဲ့ဒီကြောင့်ဆန္ဒပြတာပါဗျာ။တမ်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့နနေ့ကြောကြာစီရင်တင်မှာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေတယ်လို့တမ်တော်ကိုထောက်ခံအားပေးတဲ့နေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ်။
สนิทในดวงอะไรสิ่งที่โนมาล็อกการในนาทีนี้ลูกต้องเสียจากเราสู้วิบีจำดอกเท่าแข่งเดนในสีแดงเล็กๆแค่จะรับบ้างต้องก็มีในมาเลยสิ่งที่อาณาติงลายวินเอาไปฟื้นสิทธาเดร์รักษาดินในสีแมงเอาเฉยกองสีเอาอุตตาที่ดูเท่าแข่งจังลูกจะทำเราสู้วิบีที่เนี่ยสวาบายมาเป็นสัญญาจะจับบ้างเลยช่วยกับเวลงานสิ่งที่มาอันนี้เฉยๆกันเราพิชิบุเปียกกว่าคริสต์สุดเลยจำเป็นเช่นเนี่ยสิ่งที่อาณาติงลายวินเอาไปฟื้นสิทธาเดร์รักษาดินในสีแมงเอาเฉยกองสีเอ
Sitting Shosha Mude, Toponera, Pibarekna.
The kind Pinega, Sanapia, Lucia Muri, Jango, good the 19 people, Taraba. Tilunanga, Nesiana, Temugo, Sanchine, Sanapia, Buri, Boba, Nire, Boma. A Suyane, Pia Tai, Diana, Leneca, and Puriga, Taukan like Bari. Ninian is an abia, Lucia Murigo, no shape, Yasime, and Nirigo, the deep tabule, Dijomari. A piece on Guru Vui, Mima, by the Tinda, Gumuzo, Gatin Pia Piva Mission.
Yada Suya, Gonzon Rigo, Pansi Peshabi, Sitaka, Anna Benaidago, Lambert, Sanabia, Gangwa de Lucia Muri, Nia and Nap, Boba Nide Apo, Diana Lenaga and Puriga, Juzu Lajara, Pipare. Piduri, Yada Wendanwe, Dina Chibi, Ninian Chenchen Sanabiarago.
အပြည့်အမောက်နှောင်းရှက်မဲ့အန်ရယ်ကိုလည်းသတိထားကြဖို့ NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့ကင်းမျိုးသားအစည်းရုံး KNUA အထွေထွေတွင်မှုဘယ်လိုစောထားတော်မူကတိုက်တွန်းထားပါတယ်။ဒီအနာသိမ်းလိုက်တဲ့ကိစ္စကဒီအသက်ရှင်စနစ်ကိုပြောင်းသွားတာလေလို့ကျွန်တော်တို့အဲ့လိုမှတ်ကြည့်တယ်။အဲဒါကြောင့်ဒီကိစ္စမှာကျွန်တော်တို့လူရဲ့ဆက်ရှားမှုတွေအကုန်လုံးကိုကျွန်တော်တို့ကခောက်ခံတယ်။
ရှိအခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရနဲ့တမရော်ဂျာဖြစ်တဲ့အခက်အခဲမဟုတ်တော့ပဲတနိုင်ငံလုံးရဲ့အကြက်တဲဖြစ်လာတာကြောင့်ပြည်သူတွေရဲ့ဆန္ဒပြမှုကိုတာဝန်ရှိသူတွေကအလေးနဲ့ထားဖို့လိုကြောင်းနဲ့အကြမ်းဖက်နှိမ်နင်းခြင်းမပြုဘဲငင်းချမ်းစွာဆွေးနွေးဖြည့်ရှင်ဖို့လိုကြောင်းနဲ့ဘယ်လိုစောထားတော်မူကတိုက်တွန်းပါတယ်
NCA အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဒူဥက္ကဋ္ဌခွန်မြင့်ထွန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုလက်မခံကြောင်းနဲ့ပြည်ထနာကိုဆွေးနွေးဖြည့်ရှင်ဖို့လိုအပ်ကြောင်းပြောပါတယ်။မန္တလေးပြည်ထနာကိုမြန်မာလူမျိုးဖြည့်ရှင်တာကိုကျွန်တော်ကအစီအလက်မှတ်ရေးဆိုးရတဲ့ပိုးအမျိုးသားလူမျိုးရေးဖွဲ့ချုပ်တန်းစေဘတ်လို့ကျွန်တော
ဒီမှာကျွန်တော်တို့ကအနာသိမ့်လိုက်တဲ့အပေါ်နိုင်ငံအနှက်တန်ကွက်ရဖြစ်ရပါတယ်။ဒါကဒီကိစ္စကြီးရဖြစ်တာတော့ဒီမှာလည်းဥပဒေမအောင်ဘူးတော့နောက်ထပ်စစ်ဆေးနေနိုင်ရင်ကျွန်တော်အဓိကပြတ်သွင်းပါမယ်။စန္ဒပြပွဲတွေနိုင်ငံအနှက်မှာအရှိန်မြင့်လာချိန်မှာပဲအနာပိုင်တွေကအင်အားသုံးနေနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။
PNLO ဒုက္ခခွန်မြင့်ထွန်းကတော့ငင်းချမ်းတဲ့စန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲတာတွေမလုပ်ဖို့တိုက်တွန်းထားပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဒီအကြမ်းဖက်ဖြိုခွဲမှုတွေကိုတော့ကျွန်တော်တို့ကရှင်းလင်းလို့ရေးတော်ဝန်ကြီးမှာကျွန်တော်တို့ကိုယ်တိုင်လည်းခံစားခဲ့ရတာဖြစ်တဲ့အတွက်ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကတော့ကျွန်တော်တိုင်းကြီးရဲ့အဆိုးဆုံးတဲ့အခြေအနေ
လာကျွန်တော်တို့ပန်ကြားခြင်းပ
ါ NCA ပြည်ရစာချုပ်ကိုလက်မှတ်မီထိုးသေးတဲ့တအန်းပလောင်အမျိုးသားလူမျိုးရေးအဖွဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးတိုက်ကျော်ကတော့စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်အပေါ်အခုလိုမှတ်ချက်ပေးပါတယ
်ကျွန်တော်ကဒီဒါမူလကလေးကကျွန်တော်ရည်ရည်ချက်ကဒီအာဏာရှင်ပလောင်ဘုတ်တယ်ကောဒီအဖွဲ့ကြီးဖွဲ့လာတာဖြစ်ပါလိမ့်ဒီလောလောဆယ်ဒီအဲ့ဒီနဲ့ပတ်သက်မှကျွန်တော်ထက်ကဒီဘုံဘုံဒီလေဗမာစီမီဆိုတဲ့ချက်ကမချနိုင်ဘူးပတ်သက် online မှာလုပ်တော့ဖုန်းလိုက်တယ်မချခနာဖြစ်တော့ခရရတော့အဒီပမာတော့ဒီမှာစီဝင်းမထိုင်ဘူးဘာလို့လဲဆိုတော့ဒီဘောထားတော့မထုတ်ပြန်နိုင်ဘူးဖြစ်တဲ့
တမ်ရော်ကအာနာသိပြီးနောက်ထိုင်းမြန်မာနယ်စပ်အခြေစိုက်အပြည့်အစာချုပ် NCA လက်မှတ်ထိုးအဖွဲ့ဆယ်ဘွဲကစန့်ကျင်ကောက်ွက်ကြောင်သဘောထားထုတ်ပြန်တာတွေရှိခဲ့ပြီးကျုပ်မြန်မာနယ်စပ်ဒေသကအင်အားကြီးအဖွဲ့ဖြစ်တဲ့ UWSA အပါအဝင် NCA လက်မှတ်မီထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကတော့သဘောထားထုတ်ပြန်တာမရှိသေးပါဘူ
း UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟတ်ရှုနိုင်ပါတယ်ညာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျနေတဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရဲ့အခြေအနေစစ်တပ်ဘက်ကတုံ့ပြန်လာနိုင်ခြင်းနဲ့ရှေ့အလားအလာစာရာတွေကိုမခင်ပြူထွေးနဲ့အယ်ဒီတာကိုသားညုံတို့ကဆွေးနွေးတင်ပြထားတာကိုထုတ်လွှင့်ပေးပါမယ်ရှင်
။ဆိုတော့ကိုသားညုံရေကျမတို့အခုသတင်းတွေမှာတွေ့ရသလိုပါပဲဆိုတော့ဒီနေ့ဆိုရှင်ဒါဆန္ဒပြလာ3ရက်မြောက်ဖြစ်လာပြီပေါ့နော်ဆိုတော့ဒီဆန္ဒပြမှုတွေရဲ့ဒီကနေ့အရင်ပြီးခဲ့တဲ့ရက်တွေနဲ့မတူပေါ့နော်ထူးခြားမှုတွေဘာတွေညံ့တွေ့ရသလဲရှင
်။ဟုတ်ကဲ့ဒီကနေ့ပြောမယ်ဆိုရင်တော့ဒီကနေ့ကဆန္ဒသိမ်းရဲ့ရှေ့ရက်မြောက်ပေါ့နော်လမ်းပေါ်ထွက်ပြီးတော့လူလူဆန္ဒပြမှုတတိယနေ့ဖြစ်တယ်အဲ့တော့တဏီဤတဏီတော့လှုပ်ရှားမှုတွေကပို့ပြီးတော့အားကောင်းလာတယ်ဒီကနေ့ဆိုရင်ဘာတွေထူးခြားလဲဆိုရင်ကျွန်တော်တို့ကျမကြီးဝန်တန်းတွေရောနောက်အင်ဂျင်နီယာတွေရောဆရာဆရာမခေါ်တဲ့ပညာရေးဝန်တန်းတွေရောလမ်းမပေါ်တွေထွက်လာတယ်လမ်းမတွေပေါ်တွေထွက်လာပြီးတော့ဟိုဆန္ဒပြကြတယ်အလုံးမစင်မဲ့ဆန္ဒပြကြတယ် CDM movement ပေါ့နော်သူတို့ဒီစူရနဲ့မပူပေါင်းရေးအာဏာပြန်ဆိုင်လှုပ်ရှားမှုကပိုအားကောင်းလာတယ်ဒါပေမဲ့ခုနကပြောသလိုကျွန်တော်တို့ general strike အထွေထွေ debate ဖြစ်ပြီလားဆိုတာပြောရတော့ခက်သေးတယ်ဘာဖြစ်လို့လဲဆိုတော့ဒီ debate ဆိုတာကတော့အစူရရန်ရည်ကြီးတစ်ခုလုံးရက်နာသွားတဲ့အမိထားမျိုးပေါ့နော်အဲ့အစင်တော့မရောက်သေးဘူးကျွန်တော်အမြင်ကတော့တန်ဖိုးကတော့ခုနကပြောလို့အလုသမားတွေပါထွက်လာတယ်ဝန်ထမ်းတွေပါထွက်လာတယ်အပြင်ကိုထွက်လာကြတယ်နောက်တစ်ချိန်တည်းမှာပဲလုံခြုံရေးဘက်ကသူပြင်ဆင်မှုတွေလုပ်လာတယ်ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်တချို့တကယ်အဓိကနေရာတွေစုလေတော်ဘာလို့မှဆိုရှင်လုံခြုံရေးချထားတယ်ဆန္ဒပြသူတွေဝင်လို့မရအောင်ကန့်တတာမျိုးတွေလုပ်လာတယ်အဲ့ဒါကိုပဲသူရှောင်ဖယ်သွားပြီးတော့ဆန္ဒပြကြတယ်အဲ့တော့ဆန္ဒပြမှုကလည်းပုံစံပြောင်းလာတာပြီးခဲ့တဲ့နေ့ရက်လိုစစ်ကြောင်းကြီးရှိစစ်ကြောင်းကြီးနဲ့ထွက်ပြီးအရှိသွားတာမဟုတ်ပဲねရန်ကုန်မြို့ကနေရာအနှံ့ပြားမှာပုံစံမျိုးစုံနဲ့ပြတဲ့သဘောမျိုးဖြစ်လာတယ်ပို့ပြီးတော့လည်းကျေပြန့်လာပါတယ်ဒါအပြင်ရန်ကုန်မန္တလေးအပြင်တကယ်မြို့ရွာတိတိလေးအထိပါစနားပြမှုတွေကတော့ကျေပြန့်သွားတယ်အဲ့တော့ဒီနေရာမှာဒီနေ့ထပ်ပြီးတော့ထူးခြားချက်တစ်ခုပြောမယ်ဆိုရင်တော့တံမြန်လှူရှားမှုပေါ့ဒီတက်မတော်ပညာရေးသတင်းမှပညာရေးကနေပြီးတော့ Facebook ကနေပြီးတော့ထုတ်တယ်နောက်ဒီနိုင်ငံတော်ဒီအတန်လွှင့်ဌာနကနေပြီးတော့ကြီးညာတယ်ဒီကြီးညာချက်ထဲမှာဆိုလို့ရှိရင်လွတ်လပ်စွာဆန္ဒပြမှုထုတ်ဖော်ပြောဆိုမှုတွေကိုလက်ခံတယ်ဒါပေမဲ့မတူတဲ့အမြင်သဘောထားတွေရှိတယ်မတူတဲ့အမြင်သဘောထားတွေကိုလည်းလက်ခံရမယ်ဒါတွေကိုချင်းချောက်ဟန်တာတာမလုပ်ရဘူးဆိုတဲ့သဘောမျိုးဖြစ်လာတဲ့အကြောင်းမျိုးဒီတံမြန်လှူရှားမှုကလည်းအားကောင်းလာမယ်နောက်ပိုင်းနောက်ရက်ဒီမှာအားကောင်းလာမယ်အနေအထားမျိုးရှိတယ်ဒီကနေ့မှာကပဲတံမြန်လှူရှားမှုလုပ်တဲ့လူတွေထွက်လာတယ်သူတို့လက်ငါးချောင်းထောင်ပြီးတော့တံမြန်ဆန္ဒပြမှုတွေလုပ်ကြတယ်ဒါပေမဲ့နှစ်ဖက်တည်တည်မမာပြဿနာမရှိဘူးငြင်းချမ်းရနဲ့ပြီးသွားတယ်ဆိုတာကောင်းတယ်လို့ပြောရမှာပါနောက်ဒီနေ့ထူးခြားမှုတစ်ခုကတော့ကျွန်တော်တို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်မတော်နဲ့နီးစပ်တယ်လို့ယူဆရတယ်ကျွန်တော်တို့တိရဂူဆရာတော်ကြီးရဲ့ကပ္ပဗုဒ္ဓတက်ကသူကနေဆရာတော်တွေကလက်မှတ်ထိုးပြီးတော့စာဆောင်ထုတ်ပါတယ်အဲ့ဒီစာထဲမှာတော့လက်ရှိနိုင်ငံရေးကိစ္စတွေဟာဓမ္မလမ်းကြောင်းကနေပြီးတော့သိပြနေတယ်ဒါကြောင့်မလို့အများပြည်သူစံနာနဲ့မဆန့်ကျင်တဲ့အစိုးရတရားပေါ်လာဖို့လိုတယ်ဆိုပြီးတိုက်တွန်းထားတာတွေ့ရပါတယ်ဒီကြေညာချက်ထဲမှာတော့တက်မတော်ကအာဏာသိမ်းတာတို့ဘာလို့တော့သူတို့ဖော်ပြထားတာမရှိဘူးဒါမဲ့ဒီအခြေအနေတွေဖြစ်နေတဲ့အခြေအနေကဓမ္မလမ်းကြောင်းကနေသိပြတယ်ဒီအစိုးရတရားလူလူလက်ခံတဲ့အစိုးရတရားပေါ်ဖို့လူရဆိုပြီးတော့ထောက်ပြထားရရှိတယ်အဲဒါသူစိုးရင်ကြောင်းပြောတဲ့သဘောပဲเนาะတစ်ချိန်တည်းမှာပဲမနေ့ကလည်းဒီမန္တလေးမှာရှိတဲ့စိုးရင်တိုက်စီရတော့တွေကလည်းသူတို့လက်မှတ်ထိုးပြီးတော့ဒီလက်ရှိစစ်အာဏာသိမ်းတော့သူတို့ကတော့ရေးပါတယ်ဒါကိုသူတို့လက်မခံဘူးဒါကိုငြင်းငြင်းရဖြစ်ရှင်းမှုဆိုပြီးတောင်းဆိုတာရှိတယ်ဒါတော့အခုတန်ဃာတော်တွေပါပါလာတယ်သူတို့ကတော့လူကိုယ်တိုင်တော့မပါသေးဘူးသူတို့စိုးရင်ကြောင်းပေါ်ပြတာပေါ့เนาะအဲ့တော့ပါလာတဲ့အချိန်ကြီးထူးခြားမှုတွေရှိလာတယ်လို့ပြောလို့ရပါတယ်ဗျာ
ဒီလက်ရှိမှာဒီဆန္ဒပြမှုတွေနှစ်ဖက်ထိတိုက်မဖြစ်အောင်တော့နှစ်ဖက်လုံးကတော့ထိန်းသိမ်းအခြေအနေရှိနေသေးတာတော့ကျွန်တော်တို့လက်ရှိအခြေအနေထိတော့တွေ့နေရသေးတာပေါ့နော်။ဒါပေမဲ့ဒီဆန္ဒပြတဲ့အချိန်ကြီးပို့ပြီးတော့မြင့်လာတဲ့နေ့အမြတုံ့ပြန်မှုတွေကတော့ဘလို့ထူးထူးခြားခြားတုံ့ပြန်မှုတွေပြန်ပြီးတော့ဖြစ်လာနိုင်မလဲ။နောက်ဒီအချိန်ကတော့ဘလောက်ထိဆက်သွားနိုင်မယ်လို့ထင်လဲရှင
်။ဟုတ်ကဲ့အဲ့ဒါမှာဒီနေ့တုံ့ပြန်မှုတွေတဲ့မှာကျွန်တော်တို့ကပြောရမယ်ဆိုရင်ညမထွက်အမိန်ပေါ့နော်။ကျွန်တော်တို့အခုဆိုလက်တော်ကျွန်တော်တို့သတင်းကြားထားတာမန္တလေးမုံရွာအဲ့ဘက်ဒီမှာည7နာရီနေ့မနေ့4နာရီဒီညမထွက်ရမေး144ထုတ်ပြန်လိုက်ပြီအဲ့တော့တန်ငိုင်ကလုံးအတိုင်းသာဖြစ်လာပြီလားတော့အခုထိတော့မပြောနိုင်သေးဘူးကျွန်တော်တို့အဲ့တော့ဒါတွေကတစ်ဖက်ကတုံ့ပြန်လာတာပေါ့ဒါအပြင်ကျွန်တော်တို့တက်ကြွဆူရှားတဲ့ခေါင်းဆောင်မှုပိုင်းကိုဖမ်းဆီးတာတွေလုပ်လာတယ်အခုဆိုအခုဆိုဒီကနေ့ဆိုရင်စကိုင်းတိုင်းဝန်ကြီးချုပ်နဲ့ခင်ဝန်ကြီးချုပ်ကိုဖမ်းသွားတယ်ထို့နည်းလည်းကောင်းပဲတက်ကြွဆူရှားသူတွေရဲ့နေအိမ်တွေကိုညဘက်ဒီမှာအရောက်ဝတီနဲ့ဝင်ပြီးဖမ်းလာမျိုးတွေကျွန်တော်ကြားနေရတယ်ဒါပေမဲ့သူတို့ကရှောင်တိန်နေတော့လွတ်လာတယ်ပေါ့အဲ့တော့ဒါကစူရဘက်ကတုံ့ပြန်လာတာတစ်ဖက်ကစနားပြမှုတွေကိုဘယ်လိုတုံ့ပြန်မလဲကျွန်တော်ကြည့်တော့နေပြီးတော့မှဆိုရင်ဒီကနေ့ဆိုရင်ဒီရေပိုက်ထိုးပြီးတော့ဟိုလူစုခွဲဖို့ကြိုးစားတာတွေပါဖြစ်တယ်အဲ့တော့ဒါပေမဲ့ အခုတတိထူးခြားတာကရဲရင်အားပဲတုံတည်တယ်စစ်တပ်ကိုထုတ်လာတာမရှိသေးဘူးလူမျိုးမျိုးကိုထုတ်လာတာမရှိဘူးအာဆန္ဒပြလူမျိုးနဲ့ထိတိုက်ဖြစ်လာတာမရှိဘူးအဲ့တော့အနေထားရဆိုရင်တော့ပြစ်မဲ့ခတ်မဲ့အနေထားတော့ကျွန်တော်တို့လက်တလုံးအနေထားမမြင်ရသေးဘူးဒါပေမဲ့ရဲကတော့သူတို့ manual အတိုင်းပဲသူတို့အထီးကျုံးနှိမ့်နေတဲ့ထုံးစံတိုင်းပဲရေပိုက်နဲ့ဖြန်းတာတွေခုနဒုံးနဲ့ရိုက်တာတွေဒါမျိုးတွေလောက်ကောင်းလောက်လာနိုင်တယ်ဒါပေမဲ့အဲ့ဒီနေရာမှာခုနပြောလို့ဆန္ဒပြလူဘက်ကဘလို့တံပြံမလဲဆိုတာလေအရင်ရေးကြည့်ပါရယ်အခုမနေ့ကဆိုလို့ရှိရင်ဆလားပြသူတွေကပိတ်ထားတဲ့နေရာတွေကိုရှောင်ကွင်းပြီးတော့သွားတယ်ထိတ်တိုက်မတွေ့ဘူးပေါ့နော်ထိတ်တိုက်မတွေ့ဘူးဆိုရင်တော့ပြဿနာတိတ်မရှိဘူးထိတ်တိုက်တွေ့လာမယ်ဆိုရင်တော့ဒါပြဿနာရှိရယ်ဒါပေမဲ့တခုကကျွန်တော်တို့လေ့လာမိသလောက်ဒီဆလားပြတဲ့အင်အားစုမှာကြည့်လိုက်ရင်လူငယ် generation တွေအများများရယ်ခုနောက်ပိုင်းသူတို့မှာကသူကြီးကြီးသူတို့မှာဟိုဒီ innovative ပေါ့နော်သူတို့ဟိုဒီလှုပ်ရှားမှုကိုဘလုံမျိုးပေါ်ဆောင်လဲဆိုရယ်စဉ်းစားသူအသက်ကြီးကျွန်တော်တွေ့နေရတယ်တွေ့နေရတော့စစ်တပ်နဲ့သူတို့ရဲနဲ့ထိတ်တိုက်တွေ့တဲ့အခါမှာသူတို့ဘလုံရင်ဆိုင်လဲဆိုတာဒါကအင်တာစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါအဲ့တော့လက်တော်တော့မှာတော့ဟိုကြီးကျယ်ထိတ်တိုက်ဖြစ်မှုတွေမရှိသေးဘူးဒါပေမဲ့အာနာဘီနေဘက်ကဒါကိုတုံ့ပြန်မှုအတွက်သူတို့ပြင်ဆင်တဲ့အနေအထားတွေတော့ကျွန်တော်တို့စပြီးတော့မြင်နေရပြီလို့ပြောနိုင်ပါတယ်ဗျာ
ဟုတ်ကဲ့ဆန္ဒပြမှုတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ကျမတို့ဒါတစ်နှစ်ထက်တစ်နှစ်လူအင်အားတော့ပို့ပြီးတော့များလာတယ်ပို့ပြီးအချိန်ညစ်လာတာကိုတွေ့ရတယ်ဆိုတော့ဒီအချိန်ညရောဘယ်လောက်ထိကျေပြန့်လာနိုင်မယ်ထင်လဲရှင်
အဲ့တော့ပြောမယ်ဆိုရင်တော့ပထမနေ့ကဆန္ဒပြတာလူသမားနဲ့ကျောင်းသားနဲ့ထွက်လာတယ်နောက်ဒုတိယနေ့မှာတစ်မျိုးလုံးဒီပါတင်းရဲ့ချီပြီးတော့ပြလာတယ်အခုတတိယနေ့ဆိုရင်မျိုးတွေအကုန်ပါလာပြီဝင်တန်းတွေပါလာပြီဒါမဲ့ဒီအချိန်လေးကိုဘလို့ carry လုပ်ထိုင်မယ်ဘလို့ဆက်သွားနိုင်မလဲဆိုတာ intern စိတ်ဝင်စားဖို့ကောင်းပါတယ်အဲတချို့ကစိုးရင်ကြတယ်88မိတဲ့လူတွေကဒေါက်တာမောင်မောင်အစိုးရလက်ထက်တုန်းကလှူရှားမှုယူအီသွားအောင်လုပ်ခဲ့တဲ့ကာလရှိတယ်အဲတော့အုပ်ချုပ်ရေးစနစ်တွေလည်းပြတ်နေပါပြီတကယ်ပြောရရင်တော့အဲတော့အဲ့လိုမျိုးအခြေအနေများဖြစ်သွားမလားဆိုရယ်စိုးရင်ပူရှိတယ်ဒါပေမဲ့ကျွန်တော်တို့စောင့်ကြည့်ရမှာပါနောက်တစ်ခုကအခုထိတော့ဟိုငင်းကြမ်းနဲ့ဖြည့်ရှင်းနှစ်ဖက်လုံးဖြည့်ရှင်းမဲ့ပုံရတယ်ဒီနေ့ထုတ်ပြန်ချက်စစ်တပ်ကထုတ်ပြန်ချက်အရဆိုရင်လေသူတို့ဘက်ကငင်းငန်းနဲ့ဟိုဒီဆလားပြမှုတွေကိုလက်ခံမယ်ဆိုရဲအတိုင်းတာဖြစ်နေတယ်အဲ့တော့စစ်တပ်နဲ့ဒုံဂျူရင်းနဲ့ထိတ်တိုက်ဖြစ်တာချက်စာလို့ရှိရင်ကျွန်တော်ဆိုရင်တော့ခုနကကောင်တာတံပြန်ဆလားပြမှုတွေနဲ့ထိတ်တိုက်ဖြစ်လာမှာပဲဆိုရင်ရတယ်ဒါကတော့ဆလားပြသူတွေရဲ့အကြံတော်မှုပေါ်မှာမူတည်ပါတယ်နောက်တစ်ခုကဆလားပြမှုနဲ့အညီထားပေါ့ဆလားပြတဲ့ခါမှာကျွန်တော်တို့သတိထားမိတော့ဗဟုချက်မရှိဘူးဆိုတော့ကိုယ့်ကိုဗဟုပြုကြဆိုပြီးတော့လှုံ့ဆော်နေတယ်အဲ့တကြောင့်လေနော်ကျမကြီးဝန်ထမ်းကြီးပညာရေးဝန်ထမ်းကြီးနောက်ဒေတာလိုက်အားမျိုးတွေကသူကသူအသီးစားသူ့ဘဟုနဲ့သူသွားနေတယ်ဘဟုချက်မရှိဘူးဖြစ်နေတယ်အဲ့ဒါကအာကောင်တလားအာနေတလားဒီအချင်းတွေကအဲ့ဒါကကျွန်တော်တို့နောက်ပိုင်းမှာကြည့်ရမယ့်အချင်းတွေပေါ့အာကောင်ချက်လည်းဖြစ်နိုင်သလိုအာနေချက်လည်းဖြစ်နိုင်တယ်အဲ့ဒါကျွန်တော်အတော်ကြီးကိုသတိထားရမယ့်ကိစ္စပါနောက်တစ်ဖက်မှာကျွန်တော် CRPH လို့ခေါ်တဲ့လွှတ်တော်ကုစားပြုကော်မတီလှူရှာမှုအနေနဲ့အချိန်ညှင့်လာတယ်ဒီနေ့ထုတ်တဲ့ကြေညာချက်အရဆိုလို့ရှိရင်သူတို့ဒီအာနာသိမ့်မှုဟာတရားမဝင်ဘူးဒါရာဇဝမှုဖြစ်တယ်ဆိုတော့ထောက်ပြချက်တွေသူတို့လုတ်လာတယ်လုတ်လာတော့ဒါကပြောမယ်ဆိုရင်တော့ဟိုရွက်ောက်ပွဲရလိုက်ရနိုင်လာတဲ့အဖွဲဖြစ်တဲ့ဆောင်ဒါ legitimate ဖြစ်တဲ့ body ဖြစ်တာ哦အဲ့တော့ဒီအဖွဲကအလိုပြောလာတယ်ဆိုရင်ဒီအဖွဲရဲ့အရှင်ကလည်းဘယ်လောက်ထိတက်လာမလဲတံပိုးမြင့်လာမလဲကျွန်တော်စောင့်ကြည့်ရပဲအနေထားပါဘူ
းအခြေအနေကတော့လက်ရှိကတော့ဒီဆန္ဒပြပွဲတွေဘယ်လောက်ထိကျေပြန့်လာမလဲဒီပေါ်မှာထုတ်ပြန်မှုတွေဘယ်လိုဖြစ်လာမလဲဆိုတော့စောင့်ကြည့်ရပါပါ
လက်တလုံးမြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ဖြူထွေးနဲ့ကိုသားညွန့်ဦးတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့တွေးဆဆွေးနွေးအပြေရှားရေးကသာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲ့အခြေအနေတွေကိုကြော်လွှားနိုင်မှာဖြစ်တယ်လို့ရှီလီလုံဒီမိုကရေစီရေးလှုပ်ရှားမှုအရေးတော်ပုံခေါင်းဆောင်တဦးဖြစ်တဲ့ကိုမိုးသီးစုံကပြောပါတယ်ဒီမိုကရေစီတည်တံ့နှုန်နေတဲ့မြန်မာနိုင်ငံမှာအမားအယွင်းတချို့ရှိနိုင်ပေမဲ့တရားဥပဒေဘောင်တွေကပဲဖြည့်ရှင်းတင်တယ်လို့လည်းသူကထောက်ပြပါရယ်ကိုအောင်ကဆက်တွဲမြင်းမြန်တင်ပြထားပါရဲ့ရှင
်ဟုတ်ကဲ့ကိုမှုတီးစင်မင်္ဂလာပါခင်ဗျာကျွန်တော်တို့ကိုအခုလို့ဖြည့်ချပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဆုံးစမေးချင်တာကတော့အခုဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်ပြီးတော့လူလူကနေပြီးတော့ဒါနှီးပေါင်းစုံတုံးပြီးတော့တုံ့ပြန်နေတာပေါ့လေဆိုတော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုမှုတီးစင်ရဲ့သဘောထားကို
အဲ့တော့စစ်တပ်ကအာဏာသိမ်းတော့ကျွန်တော်လုံးဝလက်မခံဘူးကန့်ကွက်တယ်ရှုံချတယ်ဟဲ့လားတောင်ဆန်းစုကြည်နဲ့ဟဲ့လားဒီကုနိုင်ငံရေးကောင်ဆောင်တွေဖန်ဆီးထားတဲ့လူတွေအမြန်ဆုံးလွတ်ပြေးဖို့ဟဲ့လားကျွန်တော်တိုက်တွန်းခြင်းနဲ့နောက်တစ်ခုကအခုဟဲ့လားကျွန်တော်တို့လူငယ်တွေလူတုတွေလက်ကြီးရွယ်ဦးတွေဦးဆောင်ပြီးတော့တံပုံးတီးနေတဲ့လှူရှားမှုဟဲ့လားနောက်တစ်ခုကအခုဆိုလို့ရှိရင်လူငယ်တွေအကုန်လုံးတခါလေလမ်းမပေါ်တွေကနေထွက်လာကြတယ်ဟဲ့လားကျွန်တော်တို့အဘွားပေးအန်ဒီရဲ့ကာယောဂယူကမမှုနိုင်မဲနဲ့ထွက်လာကြတဲ့လှုပ်ရှားနေတဲ့လူငယ်တွေဒီလူတွေအပေါင်းဝင်ကျွန်တော်ဒီကနေပြီးတော့အထူးချီးကျူးပုံပြုတယ်။နောက်ကျွန်တော်တို့လည်းဒီဘဝကိုဖြတ်သန်းခဲ့တယ်။အများတို့နဲ့အတူရှိနေစီခြင်းနဲ့အဲ့ဒါအခြေအနေကကျွန်တော်အမြောင်နဲ့အတူမရှိနေတဲ့အတွက်စိတ်မကောင်းဖြစ်နေတယ်။အဲ့တော့အားလုံးဒါအမြန်ဆုံးအောင်မြင်ပါစေလို့လည်းကျွန်တော်ကဆုမောင်းပို့လိုက်တယ်။ 2020年ရွေးကောက်ပွဲမှာလူလူကတော့သူတို့ရဲ့ဆန္ဒကိုပေါ်လိုက်တာမင်းနဲ့ဟိုထုတ်ဖော်ပြသခဲ့တာပေါ့ဒါပေမဲ့လည်းအခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းရတဲ့အထိဘာကြောင့်ဖြစ်သွားတယ်လို့ထင်ပါလဲနိုင်ရှင်ပြပြပေါ့နော်ဟိုပြည်ရတဲ့အာဏာသိမ်းတဲ့1989ခုနှစ်မှာတိုင်းပြည်ပြုတ်ပြွက်ပွဲတော့မစဉ်းဦးနေဝင်အကြောင်းပြချက်နဲ့အာဏာသိမ်းနဲ့1989ခုနှစ်မှာတိုင်းပြည်ပြုတ်ပြွ mah, curi tu beri cipelar eh kajaro, ni lusa mulu, biar biro, buat ni ni mah, biar control of tu dah le kajaro, promise biar, tu justification dia lupa biar ni, kalau anak ini le kajaro, dan dia, mungkin muda muli untuk ini bah mah, hala, curi tu ye kau buat itu bah mah, sejenis ni le, kurus kau, kah anak biar, ini apa biar ni, ini no, dia justify lupa le, cakap jono dia lo. Di memetamamu isi ya, so justify lokai. So memetamamu isi ya, so dari mesti nuneh di dalam ni maro memetamamu ya lo dah sih nai ne. Kalau sih ya kama ya uli nila ne berpisimu dua dekun ini. Kalau elaga di jenol anak ini cawangan ni, terkait deeply hingga cawangan ini cime suri no. Ini dia jatuh naiware, ala di jangkaan pengguna pada dia lepas jatuh show me. แล้วล่ะเนี่ยเจนเราปุจิเนี่ยสิปูโจเข้าในนี้เนี่ยลงจองมุมสิออฟฟิศอ่ะจะตาปอนเนาะพาวเวอร์ดูแลบ่พาวเวอร์เชิงวัญญาอืมมันญาตามุตรุเนี่ยมันเนาะจะจะก็เนี่ยต้องได้จะเจอโควิดจะจะตนาบ่โควิดก็เลยหวนล่ะเนี่ยมันเราโควิดกูเจนเราได้ที่โรงพยาบาลไซเนียเลยแล้วโควิดซีรีส์ปอล่ะเลยแล้วโควิดซีอ่ะที่นายาเลยล่ะรองสันสุจิ อันนี้ดาร์กมิซิปาร์ตี้อ่ะในยาเคที่สุยาก็โควิดวัคซีนที่จะเลเวลวิลล์ว่าเราเนี่ยแล้วอะไรก็เลยจันทร์เราทำเราเนี่ยจันทร์เราล่ะรองสันสุจีพอพิลาร์ตี้อ่ะได้จีนเนี่ยดีใจเลยมาโควิด-19โอ้อะไรวัคซีนที่จะเลเวลวิลล์ไม่สุดหรอกสุอาคาปีดูเลยมาปูปีทักขังมือยามถ้าเราสุยนู้สุยไหนเนี่ยเราจะเช็คก็จันทร์เราว่า
จะยกเกี่ยวกับอินเทรสต์เดียบานจะยกเกี่ยวกับเช็ดดีเช็ดเจาะสุดท้ายนั่นเองว่าเดี๋ยวเราจะนอนยังไงดิโมแครตซีเอ็กซ์วิ่งจากเรื่องมูรีกูตัวนี้เลยเช็คมาเว้ยทุกสโลชินที่ยุคก่อนเวลาเดียวแสดงการที่มันมาพิโรเวเน่เสียหน้าตึงเลยกับบอลเลยสรุปที่เช่นนี้กูจ่อล้านนั่นปูอธิษฐานคู่ปีว่าส่วนปัจจุบันเป็นยังไงครับ
ทั้งว่าปูจะปีเดียวจ่อเรื่องมาอย่างเดียวแล้วนักการเจรจาเลยอย่าพูดจมยาลุ่นเลยฮัลโหลจันทร์รู้ปูอุบลอุบล ီကတော့ကျွန်တော်တို့ကင်ဆွဲခဲ့တဲ့ကြွေးကြော်တာကအဆောကနိုင်ငံရေးတင်ငါးကပြပါသုံးဖွင့်ဆိုင်ဆွေးနွေးမှာပမာပြည့်လဲမယ်စစ်တပ်နဲ့လက်နက်နဲ့အာဏာသိမ်းတာမပြည့်လဲဘူးတော့အမဲနဲ့ဖွဲ့ပြီးတော့အများစုနဲ့တော့မပြည့်လဲဘူးဦးနှုတ်ဆိုရထောင်ကနိုင်တောက်က58ကာလကြီးဟလာကြွေးကောက်ပွဲတွေမှာကြားခဲ့ပြီနိုင်ငံရေးကျွန်တော်တို့ဟိုဟာပေါ့နော် commitment ပြောလို့ရတယ်နိုင်ငံရေးအရာကျွန်တော်တို့သုံးသဘောတူညီချက် nationwide ကျွန်တော်တို့ဟိုဟာ accord တွေလုပ်ဖို့လိုသေးတယ်စစ်တပ်ကလည်းအရင်ကတချို့က constitution တွေ့တာပြီးတော့ဟေးငါတို့ဒါ game plan ငါတို့ဒီတက်ဝင်လာဒီတက်ဝင်လာလဲဒီနီးနဲ့သွားကြည့်မယ်သွားကြည့်လို့မရဘူးဒီပြဿနာတက်နေပြီလေဒီ formula နဲ့မရအဲ့တော့ကျွန်တော်ကအကြံပေးချက်နဲ့အဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပါလို့ကျွန်တော်တိုက်တွန်းချက်နဲ့ဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတော့ကမားပြဿနာကိုဖြေဖြူးသူမျက်နှာကိုတောက်တိုက်ပြီးမျက်နှာတောက်ရင်ကျွန်တော်တို့ခင်ဗျားတို့အားလုံးလိုချင်တဲ့အဖြစ်ရပါမယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ဆက်တဲ့မြင်မြင်ထားတာပါရှင်အခုလိုစစ်အာဏာသိမ်းပြီးတော့တည်င်းတပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်။ဂျပန်ပြည်ဟာထုတ်လုပ်ရေးလုပ်ငန်းကြီးခီရီနာစစ်တပ်အာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ကြေညာခဲ့ပါတယ်။ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေမှာအမေရိကန်ရဲ့တန်ခတ်ပေးဆိုမှုကိုစိုးရိမ်နေကြတယ်လို့တာမန်ပြည်သူတွေကြားမှာတော့ကုန်စည်နှုန်းတွေတက်တာကိုလည်းကြုံနေကြပါတယ်။ဒီတစ်ပတ်တည်င်းဒီတဲ့င်းဘက်စီးပွားရေးအစီအစဉ်မှာမှတ်သိငင်ထိုက်ကစူးစီးတင်ပြပေးထားပါရဲ့ရှင
်မြန်မာစစ်တပ်အာဏာသိမ်းပြီး9ရက်မြောက်နေ့မှာပဲစစ်တပ်ရဲ့ဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ဂျပန်ဘီယာထုတ်လုပ်ငန်းကြီးကီရင်ကကြေညာခဲ့ပါတယ်စစ်တပ်ရဲ့လုပ်ရအပေါ်မှာအလွန်စိုးရိမ်ရာကြောင်းကီရင်လုပ်ငန်းကြီးကကြေညာတာပါ၎
ရှိချင်နေရဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ငန်းကိုရပ်ပြဖို့ကလွယ်လို့တခြားရွေးချယ်စရာမရှိတော့ပါဘူးဥပိုင်လီမိတက်ဟာစစ်တပ်ကိုငွေကြေးပံ့ပိုးပေးနေတာပါလို့ကီရန်လုပ်ငန်းကကြေညာချက်မှာဖော်ပြခဲ့ပါတယ်စစ်တပ်ပိုင်းမြန်မာပြည်နဲ့အလုပ်ဆက်မလုပ်တော့ဘူးလို့
အခုလိုဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဒီရလာထွက်ဖို့တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကကြိုးဆိုပါတယ်။ပြည်တွင်းမှာဈေးကွက်ဝေစုအခိုင်အမာရထားတဲ့မြန်မာပြည်အတွက်အကျိုးအမြတ်ထိခိုက်နိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစစ်တပ်နဲ့ပတ်သက်တဲ့မြန်မာပြည်အပေါ်မှာအခုကေရင်ကအဆက်အသွယ်ဖြတ်လိုက်တာဟာဆိုရင်ပြည်ပမှာ ကျွန်တော်တို့ရဲ့ဒီလောင်းတန်းမှာဆွေးနွေးနေကြတာတော့အခုလိုပြောပြပါတယ်။နိုင်ငံတကာနဲ့ဆက်ဆံလုပ်ကိုင်နေရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်တော့အမေရိကန်ဘက်ကမြန်မာအပေါ်တန်းခတ်ပိတ်ဆို့မှုချမှတ်လာလိမ့်မလားဆိုတာကိုစောင့်ကြည့်နေကြပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့ကဒီလောင်းတန်းမှာဆွေးနွေးနေကြတာတော့အခုရဲ့ဒီ US ဆန်ရှင်လုံးမလို့တကယ်လို့ရှိတယ်။အဲ့ကြတော့ကျွန်တော်ဒီခြေပြပိုင်းနော်အရင်တော့လည်းဟိုအကြမ်းမော်ဆိုရတဲ့ထက်မှလည်းကျွန်တော်တို့ကဒီဝေးသေးခြေတဲ့နေရာမှာ US ဆန်ရှင်ရှိတဲ့ဘက်ကြောင့်လို့ကျွန်တော်ကစင်ကာပူရှိတဲ့ကုမ္ပဏီရဲ့စင်ခံပြီးတော့ဝေးခြေမာဗီယာနေတခြားနိုင်ငံရောင်းရောင်းကမာဗီယာရဲ့စင်ကာပူထွက်ပြတ
ှာအဲ့ဒါခုပဲကျွန်တော်တို့ဒီကိုယ်စားလှုပ်ပိုင်းကိုထိခိုက်နိုင်တယ
်စစ်တပ်အနာဆွန့်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပြီးအရေးယူတန်ခတ်ဖို့လည်းပြောဆိုထားတာပါအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မဲ့အရေးကိုတာမန်လူလူတွင်းမှာလည်းစိုးရိမ်ပါတယ်အယောင်းဝယ်သမားကိုဝနာဆိုက
နိုင်ငံတကာပိတ်ဆို့မှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဖြစ်ဖို့လည်းအလားအလာရှိပါတယ်အဲ့ပေါ်ပြီးတော့ပြည်သူလူထုအနေနဲ့ကိုဗစ်ကာလောက်လည်းကြုံခဲ့တယ်စားဝတ်လေးတွေထက်ခဲ့ဖြစ်ခဲ့တယ်အခုဒီလိုမျိုးကြီးအာဏာသိမ်းလိုက်တဲ့အပေါ်မှာလည်းစီးပွားရေးပိတ်ဆို့မှုတွေဖြစ်လာမယ်ဆိုရင်ပြည်သူလူထုတွေကခါးသီးပြီးခါမှာပြည်သူလူထုပဲသူတို့စီမှာတော့မိသားစုလည်းစားသိမ်းပြီးတော့စားလို့မကုန်ဘူးလို့အခုတော့သိရတယ်လေ
ဆီယနာသိမ်းမှုကိုမျိုးရိုးစင်ဆက်အတွေ့အကြုံရင့်ကြတဲ့မြန်မာပြည်သူတွေကတော့ဆီယနာသိမ်းပြီးဆိုတာနဲ့ဘာမှပြေးပြီးတော့ငွေထုတ်ကြပါလေလူတို့ရဲ့စိုးရိမ်ချက်ကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါဗျ
။ဟုတ်ကဲ့ပါဒါပထမဆုံးစပြီးတော့ထိန်းသိမ်းတဲ့အချိန်တရနေ့ကြပါတော့ကျွန်တော်အင်တာနက်အွန်လိုင်းနေဖြတ်ထားတယ်ပေါ့ဖြတ်ထားတော့ကြောက်မလို့ဘန်နေမှာကျွန်တော်တို့ပတ်စံထိုးလို့မရဘူး။နောက်အွန်လိုင်းနဲ့ပြီးချေတဲ့အားကလုံးကပြီးလို့မရဘူးနော်။အဲ့ဒီကဘန်နေအားလုံးပိတ်ရဆိုဆိုမှမြန်မာနိုင်ငံဘန်နေအားတင်းအချိန်ရထုတ်ပြန်တာပေါ့နော်။ဟုတ်ပြန်တယ်ကြောက်လူရီယာ ADM မှာတန်းစီကြတယ်တော့လည်းပတ်စံထိုးလို့မရဘူးအော်တချို့ကြတယ်ဒါတခုခုတင်မှာစိုးရိမ်နေတဲ့ကြောင့်မလို့အဲဒူထုံးစံတိုင်းပေါ့ကျွန်တော်စာနိုင်ရိတ်ကောင်ပဲစမ်းစီဒါမယုတ်ချက်တော့နော်ဒါတွေဝယ်ကြတယ်နော်ဝယ်ဖို့တော့လူရတဲ့ပတ်စံထိုးလို့မရတော့ကြောင့်ဒီနေ့မှာတော့စိုးရိမ်နေကြတော့နော်ဒီနေ့မှာတော့ကျွန်တော်အင်တာနက်တင်ရတယ်ဗန်နေတော့ပြန်ပြီးတယ်တော့လည်းပဲလူတွေအများကြီးဝိုင်းထုတ်တဲ့ကြောင့်မလို့ဗန်နေမှာလည်းကျွန်တော်ငွေဆက်ကူပေါ့နော် cash ရှာပါမှုဖြစ်တယ်ဒီတော့အကန့်အသတ်တွေလုံးလိုက်တယ်ပေါ့န
ော်ဒါတွေမကပါဘူးအာနာသိမ့်လိုက်တဲ့မနေ့ခင်မှာပဲအခြေခံစားကုန်တွေအပြည့်အလာဝယ်ကြပါတယ်အယောင်းဝယ်သမားမနှင်းနှင်းကြီးက
ဆိုတော့အကုန်လုံးတအားဝယ်ကြတယ်ဒီရက်အပိုင်းတရက်နှစ်ရက်တော့မှအယောင်းဝယ်တယ်ပြောစံစည်းကလည်းအခုဒီတပတ်ပြောတတ်သွားစံစည်းလည်းတတ်သွားတယ်အဲ့လိုပြောပါအမတို့ကဒိုင်ယာနေပြန်ဝယ်ရတာဆိုတော့လေ
ရန်ကုန်မြို့ခံကိုအောင်နိုင်ကတော့ရှေ့လျှောက်စီးပွားရေးကြက်တဲလာမယ့်အရေးကိုစိုးရိမ်နေပါတယ်
။ဟုတ်ကအမှားမရှိရင်ဂုံဘွားမပုတ်နိုင်ဘူးနော်။မပုတ်ရင်အလုပ်ကံကတော်တော်လေးကိုပြန်ပြန်အခုလက်ရှိတော့မှအလုပ်လက်ငယ်ရများနေတော့အဲဒီစီးပွားရေးကတော်တော်ကြီးကိုတော်တော်ဆွဲတင်ရမှာပေါ့နော်။အခုတော့မှတော်တော်များတယ်ပိတ်တဲ့ဆေးရုံနဲ့အများကြီးအဲအကြောင်းမလို့အလားလာကတော့တိတ်မမြင်ဘူး။
ဒါကတော့မြမစီးပွားရေးအချက်အချာမျိုးလို့ခေါ်ကြတဲ့ရန်ကုန်မြို့သူမြို့သားတွေပါမြို့တော်နေပြည်တော်ဘက်မှလည်းလူလူရဲ့စိုးရိမ်မှုကိုလည်းတင်ပြပေးပါမယ်အယောင်းဝယ်မကောင်းရဲ့စားဝတ်နေရေးအခက်တွေမှာကိုပူပန်နေတဲ့နေပြည်တော်ကအယောင်းဝယ်သမားတဦးကတော့
ဒီဒီငင်းငင်းလေးနဲ့ဖြစ်စေချင်တာပေါ့ဒီဒီငင်းငင်းလေးနဲ့ဆိုတော့သူကသူမှန်မှန်လေးရောက်အခုဥစ္စာကြောင့်မတည်နေတော့ကြတော့ဝယ်တဲ့လူတွေကလည်းဟိုကြောက်လို့မလာတာလားမသိအခုကျမတို့လည်းရောင်းရတာဟိုစာဝန်နေရေးကြောင့်လားရောင်းနေရလေကြောက်ကြောက်လန့်လန့်ပေါ့ရောင်းရ
နောက်တစ်ဦးကလည်းဒီအခြေအနေကချို့တဲ့သူတွေအတွက်ပို့ပြီးတော့အထိနာစေမယ်လို့ယူဆနေပါတယ်
ခြေကံလူရန်သားတွေအတွက်တော့ဟာခြေကံနိုင်မှုတော့သိနိုင်တဲ့ကသိနိုင်တဲ့ဆိုတာဟုတ်ပါပေါ့ရောင်းဝယ်ပေါက်ကမ်းမှုကလည်းအနေနဲ့ဟိုလိုပြောမလို့အကြက်တဲလေးတွေဖြစ်လာတာပေါ့ဗျာလူတွေလည်းနည်းနည်းအဆင်မပြေမှုတွေများလာတယ်ဟုတ်လားအဲဒါကြောင့်မလို့ရောင်းဝယ်မှာတော့အနေနဲ့တော့ခြေကံနေတာဒါပေမဲ့အများကြီးတော့မခြေကံနေတာပုံမှန်လေးတော့ဟိုရောင်းဝယ်ဖြစ်ပါတယ်
COVID-19 ကပ္ပကပ်ဘေးကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊ကုန်ထုတ်လုပ်ငန်း၊တည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းခွင်အတော်များများအခက်အခဲကြုံနေရပြီးဖြစ်တဲ့အချိန်မှာစစ်အာဏာသိမ်းတာကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုအပါအဝင်ပြည်တွင်းလုပ်ငန်းတွေရှည်ရေးအလားအလာအတွက်အခြေအနေကိုစောင့်ကြည့်နေကြရပြီးမရေရာမှုတွေကလည်းပိုများလာနေပါတယ်ရှင်။ကျွန်မတင်ပြထိုက်ပါ။
အခုဆက်လက်ပြီးတော့ဒီကနေ့အတွက်သတင်းချင်းချုပ်ကိုမဆုမြန်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကဘာကြောင့်အာဏာသိမ်းယူခဲ့တယ်လဲဆိုတာရှင်းလင်းတဲ့မင်းကွန်းဒီကနေ့ညမှာပြောကြားပါတယ်။နိုင်ငံတော်အခြေအနေရရက်ကိုပြည်သူလူထုကိုပြောကြားတဲ့မင်းကွန်းနဲ့မှာမဲစင်းမှားတာတွေကိုထောက်ပြပြီးတော့နောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါတယ်။မလွဲမရှောင်သာလို့အရေးပေါ်ကာလမှာတာဝန်ယူထားရခြင်းဖြစ်တယ်လို့လည်းပြောပါတယ်။အာဏာသိမ်းယူပြီးတော့ပိုပြီးစည်းကမ်းပြေဝတဲ့ဒီမိုကရေစီစနစ်ပေါ်ဆောင်ရေးကိုလမ်းပြအချက်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါတယ်။ကိုဗစ်ကာလကြာဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်တွင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတစ်ခါပြည်ပရင်းနှီးပြောင်းတာသူတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုမရှိဘဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလဲပြောပါတယ်။ဒီနေ့မြန်မာနိုင်ငံတဝက်မှာဖြစ်ခဲ့တဲ့ပြည်သူတွေလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ပြည်သူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်တရားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မေတ္တာရပ်ခံတိုက်တွန်းတယ်လို့သာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေးစကိုင်းမုံရွာတောင်ကြီးပသိမ်တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။နေရာအနှံ့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူတန်းစားအလွှာဆောင်ကပြည်သူတိမ့်ချီပါဝင်ကြပါတယ်။ဒီနေ့ဆန္ဒပြပွဲတော်တော်များများငြင်းငြင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့ကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။ဆရာနာသိမ့်မှုအပေါ်ပြည်သူတွေအားလုံးငြင်းချမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအပြစ်အသည့်အမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာမဲပဒမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ကမ္ဘောဂေါင်းဆောင်တချို့အာနာသိမ့်နေတာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့စန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြစ်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုတိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေချိန်မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည၈နာရီကနေမနက်၄နာရီအထိမထွက်ရလို့တားမြစ်ထားပါတယ်
။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/48နဲ့လိုင်းလက်မီတာ190ရူကနေဖိုင်းနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒေဗီယာကင်းကွာကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သင်အောင်ပါ
This program has come to you from the Voice of America, Washington.